ကချင်လူမျိုးရဲ့တမတော်ကဲကဖန်စီထားစဉ်တေဆုံးခဲ့တဲ့လီစုတိုင်းသား၃ဦးတို့ကိုနစ်နာကျေးဖြစ်တဦးကိုကျက်သိမ်း150နဲ့နှိပ်စက်ရိုက်နှိုက်ခံရသူတဦးကိုတော့ဆေးကုသကျေးဖြစ်ကျက်သိမ်း40ကို KNY ကနစ်နာကျေးဖြစ်ပေးခဲ့ပါတယ်။အသက်ခံရသူတွေနဲ့ပတ်သက်ပြီးလီစုညှိနှိုင်းပေးရေးကော်မတီအဖွဲ့ငိမ့်ချမ်းရေးအကျိုးဆောင်အဖွဲ့ကြံရေးတူမိသားစုဝင်တွေနဲ့ KNY ကိုယ်စားလှယ်ရက်မြက်ဖအဖွဲ့တွေကမေလ23ရက်နေ့မှာတွေ့ဆုံညှိနှိုင်းပြီးသဘောတူခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံလီစုစာပေနဲ့ယဉ်ကျေးမှုဗဟုကော်မတီတွင်ရေးမှုဦးအောက်ခီတာဝူကသူတို့ညှိနှိုင်းခဲ့ရတာတွေနဲ့ပတ်သက်ပြီး RFA ကိုခုလိုပြောပါတယ်
။သူတို့ငါးရက်လောက်ဆွေးနွေးကြတဲ့အချိန်ချင်းဆွေးနွေးပြီးနောက်ဆုံးမှဒုဒုဖဲကတောင်းပန်လို့တဲ့အဖွဲ့ဒီနဲ့တွေ့ဆုံပြီးအဲ့လို PCG UC ဦးဆောင်ပြီးမှညှိနှိုင်းပေးခဲ့ပါတယ်။အသက်ခံရတဲ့မိသားစုတို့ကိုအဲ့ဒီတိတ်တရာ90လူမြောင်လာတဲ့လူကိုစေကူတာစီမှာတိတ်လေးစေစုစုပေါင်း490သဘောတူချေရသွားပါတယ်
ကချင်ပြည်နယ်ဖားကတ်မြို့နယ်ဘန်ကောက်ကျေးရွာမှာတိတ်ဥတစ်ဖို့ဆင်းမြက်ရှာဖွေပြီးပြန်လာတဲ့လီစုတိုင်းသား၄ဦးကိုကချင်လူမျိုးရေးတပ်မတော် KNY တပ်ဖွဲ့ဝင်တွေကပြီးခဲ့တဲ့မတ်လ17ရက်နေ့ကဖမ်းဆီးတွားခဲ့ပြီးနောက်၃ဦးအသက်ခံရပြီး၁ဦးကတော့ထပ်ပြေးလူမျိုးလာလာဖြစ်တယ်လို့သိရပါတယ်KNY ပြောခွင့်ရဒုတိယဗိုလ်မှူးကြီးနော်ဘူးကလီစုတိုင်းသားတွေခုလိုဖြစ်ခဲ့ရတာနဲ့ပတ်သက်ပြီးအောက်ရီကိုခုလိုမှတ်ချက်ပေးပါရယ်
ရိုကျေးပေးထားတဲ့အနေထားတော့ရှိပါတယ်ဒါပေမဲ့ဘလောက်ပေးတယ်ဆိုတော့အခုတည်းကတော့ကျွန်တော်တော့အမကြသိရအောင်ကျွန်တော်ကတော့ပီတိုလူထုနဲ့ဖြစ်တဲ့ဒီအဖြစ်အပျက်တွေပေါ့နော်ဒါတခုခုဖြစ်လို့ရှိရင်ပီတိုလူထုတွေတို့ကျေနပ်အောင်ပေါ့ကျွန်တော်တို့အပြန်မမရိုကျေးပေးတဲ့ထုံးကန်းစင်နာတွေရှိပါတယ်နောက်ရိုးရာကြီးကဲမို့ပုံစံနဲ့ဖြည့်ရှင်းနေတာလည်းရှိပါတယ်
လီစုစာပေနဲ့ယဉ်ကျေးမှုအဖွဲ့ကဦးအခိတာဝူကလီစုလူမျိုးတွေတာမကအခြားတိုင်းဒါပီတူလူထုတွေကိုမတက်မိစေရန်နဲ့အသက်ခံရသူတွေအတွက်လီစုရိုးရာယဉ်ကျေးမှုအကွင်းမှာစုတောင်းပွဲပြုလုပ်ပေးဖို့နဲ့အတင်းအဓမ္မတတ်တာစုဆောင်လာတွေမလုပ်ပေးဖို့လေ KNY ကိုတောင်းဆိုခဲ့တယ်လို့ပြောပါတယ
်ကျွန်တော်တို့လီစုဒီတာမကဘူးကျန်တဲ့ညကိုတိုင်းဒါပီတူလူထုအပြင်းနဲ့ဒီကိုဒီလိုမတက်မိစေဘူးအရေးကြီးတယ်ခမည်းသူစီမှာလဲရှင်းလင်းပွဲလူထုရှင်းလင်းပွဲလုပ်ပေးပါနောက်ခမည်းသူကတက်အတွေးမှာလဲစာထုတ်ပြန်ပေးပါဒီလိုမတမ်းမိအောင်တတိထားရမယ်အဲ့လိုမျိုးကျွန်တော်တို့ဆွေးနွေးတောင်းဆိုခဲ့တာရှိ
လီစုတိုင်းသားတွေဖန်ဆီးခံရတာနဲ့ပတ်သက်ပြီးဧပြီ29ရက်နေ့ကလီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူလေးပါတီကတည်င်းစာရှင်းလင်းပွဲပြုလုပ်ပြီးလီစုလူမျိုးတွေပေါ်မတရားဖမ်းဆီးတပ်ဖြတ်တာတွေကို KNY ဗဟိုကနဲ့တောင်းပန်ဖို့နောက်နောက်ဒီလိုဖမ်းဆီးတပ်ဖြတ်တာတွေမဖြစ်ပွားအောင် KNY ကတာဝန်ယူဖို့တပ်ဖြတ်ခံရသူတွေရဲ့မိသားစုဝင်တွေကိုနစ်နာခြင်းနဲ့ဘာသာရေးထုံးတမ်းစင်လာရဆုတောင်းပွဲဆောင်ရွက်ပေးရတဲ့အတင်းအဓမ္မတတ်သားဆုဆောင်တာတွေမလုပ်ဖို့ဆိုပြီးအချက်၄ချက်ကိုတောင်းဆိုခဲ့ပါတယ်လက်ရှိမှာအဲ့ဒီအချက်၃ချက်ထဲကတပ်ဖြတ်ခံရသူတွေရဲ့မိသားစုဝင်တွေကိုနစ်နာခြင်းနဲ့ဘာသာရေးထုံးတမ်းစင်လာရဆုတောင်းပွဲဆောင်ရွက်ပေးရန်ဆိုတဲ့အချက်ကိုတော့တဘောတူညီမှုရရှိခဲ့ပြီးကျန်တဲ့အချက်၃ချက်ကိုဆက်လက်ညှိနှိုင်းတွားမှာဖြစ်ပြီးအစင်မပြေပါကဆန္ဒပြတောင်းဆိုတာတွေပြုလုပ်တွားမှာဖြစ်တယ်လို့ဒူလေးပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်
ကျန်တဲ့၃ချက်တွေမရသေးတဲ့အတွက်ဒီ၃ချက်ကိုဆက်လက်ညှိနှိုင်းနိုင်ဖို့အတွက်ကျွန်တော်တို့အဲ့ဒါလေးကိုဆောင်ရွက်သွားဖို့ရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ကနေ့စုပ်ဖြတ်ချက်ရရက်ကိုအနောက်ကိုခဏရှေ့မယ်ရှေ့ပြီးကြားရတော့ကျွန်တော်တို့ဆက်ပြီးတော့တာကိုဆွေးနွေးမယ်ရပြီဆိုတော့ကျွန်တော်တို့ဒီလိုချပြမယ်အဲမရဘူးဆိုရင်ကျွန်တော်တို့ဒီဂျော်လာခဲလောက်မှာပြစ်နိုင်နေမယ်ဆင်းဒါတော့ကျွန်တော်တို့အစီအစဉ်စုပ်ဖြတ်ချက်မရှိသေးဘူးဆက်လက်လုပ်ဆောင်သွားဖို့ပေါ့ဗျာ
ကချင်ပြည်နယ်အတွင်းမှာ2018ဇန်နဝါရီလကနေ2019ဇန်နဝါရီလအထိလီစုလူမျိုး20ဦးနဲ့ရှမ်းလူမျိုး23ဦးကိုကယ်ရဖွဲ့ကအတမဖန်စီတက်ဖြတ်တာတွေရှိခဲ့ကြောင်းနဲ့2017ခုနှစ်ကနေ2018ခုနှစ်ဒီဇင်ဘာလအထိ962ဦးရှိခဲ့ကြောင်းရှမ်းမျိုးနဲ့စုရဲရကော်မတီဆင်ရဲရတီးရပါတယ်ကဲရင်အနေနဲ့မတရားနှိမ်ပန်းနှိပ်စက်တက်ဖြတ်တာတွေပဒိချင်းတက်ဖြတ်တာတွေနဲ့အတ္တမဆက်ကျေးကောက်ခံတာတွေမလုပ်ဖို့ဆိုပြီးလီစုတိုင်းသားတွေစုပေါင်းပြီး2019ခုနှစ်မေလကမီဂျီနာမြို့မှာစီတန်းလေးလေးလမ်းလျှောက်ဆန္ဒပြတာတွေရှိခဲ့ပါရှင်ကျမအဲလစ်ဘက်ကျမပါ